ကိုကန် MNDAA တအန် TNLA နဲ့ရခိုင် AA တို့ပါဝင်တဲ့ညီနောင်မဟာမိတ်သုံးဘွဲ့ရဲ့2029စစ်စင်ရေး၄ရက်မြောက်နေ့မှာတိုက်ပွဲတွေဟာဆက်လက်ပြင်းထန်နေပြီးဒီကနေ့မှလည်း MNDAA ကိုကန်တပ်ကစစ်ကောင်စီတပ်စခန်းတချို့ကိုထပ်မံသိမ်းပိုက်တာတွေရှိနေပါတယ် MNDAA ရဲ့ပြောရေးဆိုခွင့်ရှိသူလီကြားဝင်းကမွန်ဂိုဖောင်းဆိုင်ဘက်မှာတပ်စခန်း၅ခုထပ်မံသိမ်းပိုက်ခဲ့တယ်လို့တင်းဒီမျိုးကိုလည်းဆက်လက်ထိုးစစ်ဆင်နေစေဖြစ်ကြောင်း VOA ကိုပြောပါတယ်
။အာဒီနေ့တနေ့သားတိုက်ပွဲအခြေအနေကတော့ဒီမွန်ဂိုဖောင်းဆိုင်ဘက်မှာစစ်ကောင်စီရဲ့တပ်စခန်းကိုနောက်ထပ်၅ခုထပ်သိမ်းပိုက်နိုင်ခဲ့တယ်။အာပြီးတော့တင်းဒီဘက်မှာလည်းဒီအာတင်းဒီမျိုးနဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုကျွန်တော်တို့ချေမုန်းခဲ့ရဗျ။အော်တင်းဒီမျိုးကိုတော့ operation တွေဆက်လက်ဖော်ဆောင်နေပါသေးတယ်။အာလုံးဝထိန်းချုပ်ထားနိုင်တဲ့အနေအထားတော့မရှိသေးပါဘူးဗျ။အချင်းရွှေဟော်ကတော့ဆက်လက်ထိန်းချုပ်ထားတဲ့အနေအထားမှာရှိပါတယ
်။မွန်ဂိုဖောင်းဆိုင်ဘက်ကတိုက်ပွဲတွေမှာစစ်ကောင်စီကလေကြောင်းကပစ်ခတ်တိုက်ခိုက်တာတွေလည်းရှိပါတယ်။မွန်ဂိုအခြေစိုက်စစ်ကောင်စီတပ်ကတိုက်ပွဲဖြစ်ရာကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိနေတာကြောင့်တပ်နယ်မြေနဲ့ထိစိုက်နေတဲ့မွန်ဂိုမြို့ရက်ွက်6ကဒေသခံ100လောက်ဟာတရုတ်နယ်စပ်ဘက်ကိုတိမ်းရှောင်နေရပါတယ်။ချင်းရွှေဟော်မြို့ကို MNDAA ကတိုက်ပွဲတွေစတင်တဲ့28ရက်နေ့ကသိမ်းယူခဲ့တာပါချင်းရွှေဟော်မြို့သိမ်းလိုက်ပြီးတဲ့နောက်လောက်ကင်မြို့ကပြည်သူတွေဟာအထိတ်တလန့်ဖြစ်ကြပြီးစီးပွားရေးလုပ်ငန်းတွေအလုံးလဲရပ်ဆိုင်းနေပါတယ်လောက်ကင်မြို့မှာတွားရောက်အလုပ်လုပ်တဲ့ပြည်သူတဦးကတော့လုပ်ငန်းတွေရပ်ဆိုင်းလိုက်ချိန်မှာအလုပ်ရှင်ကနှင်ထုတ်လိုက်တာကြောင့်နေရေးထိုင်ရေးကအဆအခက်အခဲတွေ့နေရကြောင်းပြောပါတယ်
အဲ့လိုမျိုးများဆိုတော့နန်းလေးမှာဂူရောင်ရှိတယ်ဂူရောင်ထဲမှာနေရာမှောင်ရဲစားဖို့လည်းအဆင်မပြေဘူးဆောင်းတော့ကတော့အဲ့လိုတတိယပတ်သက်များတယ်မအားလို့တန်လေးပါလေအဲ့လိုလာပြီးနောက်ပိုင်းစားတခုကဘယ်လိုအဆင်ပြေမှာစားဖို့ကိုရင်းကျက်သူမကြောက်ပါဘူးခလေးတွေနဲ့မလို့ဒီသားတို့က6ယောက်ရှိတယ်များတော့ကြတော့အိမ်မောကြောင့်အဲ့လိုမျိုးကိုကြည့်နေရတာပေါ့ပြစ်ကြလည်းကိုယ်နဲ့နီးနေလို့များသူလည်းမအားလို့အဲ့ဒီဂူရောင်ဘွားနေနေဆက်သွားတယ်အောက်ကနေကြည့်ကြတယ်အဲ့လိုမျိုးဒီကြောင်ဒီကြီးလူရအောင်ထိုင်ကြည့်များ
လောက်ကင်မျိုးမှာတွားရောက်အလုလုကင်နေသူအတော်များများဟာနေရမပြန်နိုင်ပဲပိတ်မိနေကြတာဖြစ်ပါတယ်အလုရှင်စီကလှုပ်အားကမရတာကြောင့်စားတောက်ရေးအတွေ့အခက်တွေ့နေကြသလိုနေရပြန်ဖို့အတွက်လမ်းစရိတ်လည်းအခက်အခဲရှိနေကြောင်းပြောပါတယ်လောလောဆယ်မှာတော့လောက်ကင်ချင်းရွှေဟော်လာရှိုးလမ်းဟာလည်းစစ်ကောင်စီတပ်နဲ့ MNDAA အကြားတိုက်ပွဲတွေကြောင့်အသွားအလာတွေပိတ်ထားရဆဲဖြစ်ပါတယ်မွန်ဂိုဖောင်းဆိုင်သိန်းဒီဘက်မှာစစ်ကောင်စီတပ်နဲ့ MNDAA အကြားတိုက်ပွဲတွေပြင်းထန်နေခြင်းလာရှိုးနဲ့နန်းခမ်းမြို့နယ်တွေမှာစစ်ကောင်စီတပ်နဲ့ TNLA တအားတပ်တွေအကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေကြောင်း TNLA ပြန်ကြားရေးတာဝန်ခံဒူးပိုမူကြီးတာအိုက်ကျော်ကပြောပါတယ်
။အဒီနေ့မနေ့ပိုင်းကကျွန်တော်ရတဲ့ဒရင်ရအဒီလာရှိုးမြို့ကျွန်တော်ရတမဟာသောစစ်တပ်ကတော့လာရှိုးမြို့မန်ချက်မှာမန်ချက်စခန်းကိုဆက်မှတဲ့ဘွေးဖြစ်တယ်အဲမှာတော့လေးရမြောက်ဖြစ်သွားကတော့မန်ချက်စခန်းဒီတနေရာတော့ဒီနမ်ခမ်းဘက်ကပန်ခမ်းဘက်မှာအထက်နားမှာတနေရာဖြစ်တယ်အဲ့ဒီနေရာပဲကျွန်တော်ရတယ်အကုန်လုံးတော့ကျွန်တော်ကဒရင်မြရတဲ့တချို့နေရာလဲကျွန်တော်ဆက်တွေ့မြရဒီတို့ဖုန်းလိုင်းဖြတ်ထားတဲ့နေရာတွေလည်းရှိတယ
်ဒီလ29ရက်နေ့ကသိန်းဒီမြို့နယ်ကစစ်ကောင်စီရဲ့မိုင်းလီတက်စကန်ကိုတင်ယူခဲ့ကြောင်း TNLA ကသတင်းထုတ်ပြန်ထားသလိုဒီနေ့မနေ့ပိုင်းကကုတ်ခိုင်နဲ့နန်းဖက်ကအကြားကနန်းခိုင်တရားမှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းဒေသခံတွေကပြောပါတယ်။စကိုင်းတိုင်းထီးချိုင်မြို့နယ်မှာကတော့တိုက်ပွဲပြင်းထန်နေတာ3ရက်ရှိနေပြီးစစ်ကောင်စီဘက်ကလေကြောင်းကနေပါရက်ဆက်တိုက်ခိုက်နေကြောင်းဒေသခံတဦးကပြောပါတယ
်။မနေ့ပိုင်း7နာရီခွဲခန့်ကတော့အဲကြောင်းကုန်းကြီးဗျကျတဲ့ကြနစီရဲ့အတတိနဲ့လာမှကျဲသွားတယ်ဒီတိုင်းမှာလည်းနေရက်တိုက်ရှိတော့ဒီတိုင်းတိုက်တော့မယ်ဆယ်မိနစ်ရလဲလေရင်လေးရတယ်ဗျတိုက်ပွဲတော့တော်လေးပြင်းထန်နေတယ်ဗျအဲဒီကောင်ကတော့ဒီကျက်တက်ကတော့ပြန်ထုတ်တယ်အဲလေရင်လေးတဲ့ကီမှာဝင်လို့တိုက်တယ်ဒီကျန်မျိုးပေါ်ဖြစ်တယ်ကြောင်းကုန်းဖြစ်တယ်အလဲတော်ဖြစ်တယ်မျိုးတောင်ဖြစ်တယ်တော်ရက်တိုက်ရှိနေတယ်ဗျဒီကျန်အနောက်ဖက်ကျော်ပေါ်တော့
ညီနောင်မဟာမိတ်အဖွဲ့တွေကတော့ရခိုင်တပ်တော် AA ကထီးချိုင်မျိုးနဲ့အနောက်ဖက်ဒေသမှာတိုက်ခိုက်နေကြောင်းသတင်းထုတ်ပြန်ထားပါတယ်တရုတ်မြန်မာနယ်စပ်ချင်းရွှေဟော်နဲ့မုံကိုဖောင်းဆိုင်ဘက်တွေမှာတိုက်ပွဲတွေပြင်းထန်နေချိန်တနင်္ဂနွေနေ့ကတရုတ်ဘိုစစ်ကော်မရှင်ဒုတိယဥက္ကဋ္ဌကျန်ယူရှားနဲ့မြန်မာစစ်ကောင်စီရဲ့ကာကွယ်ရေးဝင်ကြီးဗ ဘိုဂျိုကြီးတီအောင်စန်းတို့ပီကင်းမြို့မှာတွေ့ဆုံပြီးတရုတ်မြန်မာနယ်စပ်တည်ငြိမ်ရေးအတွက်ဆွေးနွေးခဲ့တာတွေရှိပါတယ်။ဘိုဂျိုကြီးတီအောင်စန်းဟာပီကင်းမြို့မှာကျင်းပတဲ့ဆယ်ကြိမ်မြောက်ပီကင်းရှန်ဆန်းဖိုရန်တက်ရောက်ဖို့ဒီလ28ရက်နေ့ကသွားရောက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။